ရုရှားစစ်တပ်ကစစ်သင်္ဘောနဲ့လေယာဉ်ဒါဇင်နဲ့ချီပောင်းနဲ့စီးရဲလက်ကျမှုကြီးကိုအမေရိကန်နိုင်ငံအလာစကာပြည်နယ်မှာလုပ်နေတယ်လို့ရုရှားစစ်တပ်ကတောက်ကြနေမှာပြောပါတယ်။ဒါအရင်ဆိုဗီယက်ရုရှားခေတ်ကစပြီးအကြီးဆုံးစီးရဲလက်ကျမှုဖြစ်ကြောင်းလည်းပြောပါတယ်။အမေရိကတိုက်နဲ့ဥရောပတိုက်ကြားကဗရင်ပင်လယ်ပြင်ထဲမှာစစ်သင်္ဘောအဆင့်50ကျောင်းနဲ့လေယာဉ်အဆင့်40လောက်ပါဝင်တဲ့စီးရဲလက်ကျမှုဖြစ်ပြီးတိုက်ရင်းတက်ဒုံးကြီးပြစ်လို့လက်ကျမှုတွေပါပါဝင်မှာဖြစ်ကြောင်းရည်ရဘိုးချုပ်ကြီးနီကိုလိုက်ရက်မန်နော့ကပြောပါတယ်။ဒါဟာစီးလက်ကျင့်မှုအများပြားပါဝင်တဲ့တခါမှမလုပ်ဘူးသေးတဲ့လက်ကျင့်မှုဖြစ်ကြောင်းလဲရုရှားကာဝေးဌာနကကြေညာချက်ထုတ်ပြန်ပါတယ်။ဒီစီးလက်ကျင့်မှုဘယ်ချိန်ကစပြီးဘယ်ချိန်မှဆုံးမယ်ဆိုတာအခုထိတည်တည်ကြွယ်ကြွယ်မသိရသေးပါဘူး။ရုရှားရဲ့စီးလက်ကျင့်မှုကိုအမေရိကန်စစ်တပ်ကအလက်စကာနာမှာတတိယနေ့ကတွေ့ကြတာဖြစ်ပြီးသူတို့ရဲ့လက်ကျင့်မှုကအမေရိကန်ရေးပိုင်တဲ့ထဲမှာမဟုတ်ဘဲနိုင်ငံတကာရေးပိုင်တဲ့ထဲမှာဖြစ်ကြောင်းအမေရိကန်စစ်တပ်ပြောဝင်ရကပြောပါတယ်။